ရန်ကုန်တိုင်းဒေသကြီးတွန်တီးခရိုင်တလားမြို့နယ်ပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနရုံးအနေဖြင့်စာပေရှိန်မြစ်တီးလှုပ်ရှားမှုဟောပြောဝေများကျင်းပပြုလုပ်လျက်ရှိရာ2025ခုနှစ်ဩဂုတ်လ13ရက်နေ့နနက်10:00အချိန်ကပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနနှင့်အခြေခံပညာဦးစီးဌာနတို့ပူးပေါင်း၍စာပေရှိန်မြစ်တီးလှုပ်ရှားမှုလူငယ်ရေးရာအသိပညာပေးဟောပြောဝေကိုအာထကရခိုင်ချောင်းကျောင်းခန့်မ၌ကျင်းပပြုလုပ်ခဲ့ပါသည်ရှင်ဦးစွာဟော့ပြောဝဲတွင်ညွန့်နေစီမံခန့်ခွဲရေးနှင့်အုပ်ချုပ်ရေးကော်မတီအဖွဲ့ဝင်ဦးရွှေလိုင်ကအဖွဲ့အမစကားပြောကြားပြီးညွန့်နေပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဦးစီးအရာရှိဒေါ်တီရာဝင်းကလူငယ်နှင့်ဇာရိတကောင်းစဉ်ဖြင့်ပြောကြားရာတွင်ကာယညာနဇာရိတဘောကမိတ်တစတဲ့ဗလာငါးတန်ဖွံ့ဖြိုးတိုးတက်ပြီးလူငယ်တိုင်းနိုင်ငံသားကောင်းများဖြစ်လာစေရန်နိုင်ငံနှင့်လူမျိုးတို့တိုးတက်ကြီးပွားဖွံ့ဖြိုးရေးတွင်ဇာရိတသည်အလွန်အရေးပါကြောင်းဇာရိတမန်တိုင်ကြက်ခိုင်မသားလျင်နိုင်ငံနှင့်လူမျိုးဗတ်ဆုံတိုးတက်လာမည်ဖြစ်ကြောင်းလူငယ်များအနေဖြင့်တစ်ချိန်တိုင်းပြည်ဤတာဝန်ကိုပခုံးပြောင်းတာဝန်ယူမိသူများဖြစ်သည့်အတွက်ဇာရိတများကောင်းမွန်ရမည်ဖြစ်ကြောင်းကျောင်းသားကျောင်းသူများအနေဖြင့်လိမ္မာရေးချရှိစေရေးအသိပညာအတတ်ပညာသာမကပြင်ပစာပေဗဟုသုတများလိလာရမည်ဖြစ်ကြောင်းအသိပညာပေးဟောပြောခဲ့ပါလေရှင်ထို့နောက်ကျောင်းဦးဆရာမကြီးဒေါ်ရီရီညွန့်ကကျေးဇူးတင်စကားပြန်လည်ပြောကြားခဲ့ပြီးကျောင်းအုပ်ဆရာမကြီးအားကျောင်းစာကြီးတိုင်းများဖွံ့ဖြိုးတိုးတက်ရေးအတွက်စာအုပ်စာဆောင်များပေးအပ်လှူဒန်းခဲ့ပါတယ်ရှင်။အဆိုပါစာပေရှိန်မြင့်တီးရေးလှူရှားမှုလူငယ်ရေးရာအသိပညာပေးဟောပြောဝဲသူညွန့်နယ်စီမံခန့်ခွဲရေးနှင့်အုပ်ချုပ်ရေးကော်မတီအဖွဲ့ဝင်ဦးရွှေလိုင်ညွန့်နယ်ပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှညွန့်နယ်ဦးစီးမှုနှင့်ဝန်ထမ်းများဆရာဆရာမများနှင့်ကျောင်းသားကျောင်းသူများစုစုပေါင်းအင်အား150ဦးတက်ရောက်ခဲ့ပြီးပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှခင်းကျင်းပြသထားသည့် DSCNA အကြောင်းအသိပညာပေးနေရက်ဆောင်များကိုစိတ်ပါဝင်စားစွာကြည့်ရှုလည်လာခဲ့ကြပါသည်ရှင်။